ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ကိုဝင်လာတဲ့မွေးရဲဂိုင်းဝင်15ဦးနဲ့ထိုင်းနယ်ခြားစောက်တပ်အမှတ်5တို့ဒီရက်ပိုင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးမွေးရဲဂိုင်းဝင်2ဦးကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့ရွှေတရီကန်ဒေသအတွက်စိတ်ကြွဆေးပြဆယ်တန်းကျော်ကိုလည်းတင်းစီခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ချင်းနောက်မြို့နယ်တွင်ဝင်ရောက်လာတဲ့မွေးရဲဂိုင်းဝင်15ဦးခန့်နဲ့ထိုင်းအမှတ်5နယ်ခြားစောက်တပ်ဖွဲ့တွေဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မွေးရဲဂိုင်းဝင်တဦးကိုအသေးဖမ်းမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းနောက်ဒေသနောင်ကလန်နယ်စပ်မှာကင်းလဲ့နေတဲ့အမှတ်5တပ်ရင်းတပ်စုနှစ်အဖွဲ့နဲ့ထိုင်းမြန်မာနယ်စပ်ကမွေးရဲစေဝါတွေတည်ဆောင်လာကြတဲ့မွေးရဲဂိုင်းဝင်လက်နက်ကင်15ဦးခန့်တို့ဟာပြောင်းတော်အတွင်းရင်ဆိုင်တွေ့ခဲ့ပြီးနှစ်ဖက်အပြန်အလှန်ဖြစ်ခတ်ခဲ့ကြောင်းအမှတ်5ဒေသနယ်ခြားဆောင်တပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။နှစ်ဖက်အကြား10မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မူရဂိုင်းဝင်တွေလာလန်းအတိုင်းပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို့လည်းဆိုပါတယ်။တိုက်ပွဲဖြစ်ပွားရာနေရာပြောင်းခြင်းအတွင်းအမှတ်5ဒေသနယ်ခြားဆောင်တပ်ဖွဲ့ကဝင်ရောက်ရှာဖွေရှင်းလင်းခဲ့ရမှာတော့စိတ်ကြွစည်းပြား4,300ထည့်ထားတဲ့စစ်ကြောပေါ်အိမ်နဲ့အတူ M16 တနက်တလက်မွေးရဂိုင်းဝင်အမျိုးသားတဦးတို့အသေးဖမ်းမိခဲ့တယ်လို့ဆိုပါရယ်ဒီရက်ပိုင်းမှာပဲအဲ့ဒီဒေသမှာစိတ်ကြွစည်းပြား၄သန်းခွဲကျော်ထပ်ပြီးတော့ဖမ်းမိခဲ့ကြောင်းဖျောင်ပြည်နယ်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမှတ်5ဒေသရဲမှူးပကြော့ဝန်ဆွတ်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါရယ်ကျွန်တော်တို့အခုလိုမျိုးစိတ်ကြွသေးကြတယ်ဇက်တိုက်ဆိုသလိုအမြောက်အများဖမ်းဆီးနိုင်ခဲ့တာဟာနေဇက်ဒေတာကံပြည်သူတွေနဲ့အတူနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်ချက်တွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံတွင်ဝင်လာတဲ့မူရစ်စေဝါတွေကိုဘယ်နေရာကိုမှပြတ်နှက်မသွားအောင်လိုက်လံဖမ်းဆီးနိုင်ဖို့အာဏာပိုင်အဖွဲ့အစည်းအားလုံးကပူးပေါင်းလှုပ်ဆောင်သွားမှာပါဆိုပြီးပြောဆိုသွားခဲ့တာပါ။စက်တင်ဘာလ3ရက်နေ့မှာတော့ရွှေတရီကန်ဒေသကလာတဲ့စိတ်ကြွသေးပြနှစ်တန်းကျော်ကိုလည်းနွန်ထဗူရီပြည်နယ်ထဲမှာဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းမှာပဲဖမ်းမိတာအလုံးပေါင်းရင်တော့ကာလာတန်ဖိုးဘန့်ဝင်တန်ပေါင်း2,000ကျော်တန်ဖိုးရှိတဲ့စိတ်ကြွသေးပြ10တန်းကျော်လောက်ဖမ်းမိခဲ့ပါတယ်။ရွှေတရီကန်ဒေသကမူရင်မှောင်ခိုဂိုင်းနေဟာမူရင်စေဝါတွေကိုအရင်ကထက်ပုံမှန်ထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စာမှာထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရင်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။